မြန်မာနိုင်ငံမှာအရေးကြီးလာတဲ့လေမြင့်သိန်းကိစ္စအစိုးရကဖြေရှင်းပေးဖို့လွှတ်တော်ကဖွဲ့စည်းထားတဲ့လေယာဉ်မြေစွန့်စမ်းရေးကော်မရှင်ကပြီးခဲ့တဲ့လွှတ်တော်မှာတော့အစည်းအခမ်းအနားတစ်ဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။တင်သွင်းခဲ့တဲ့အစည်းအခမ်းအနားပေါ်မှာမြေသိမ်းမှုတွေမှာတရရသက်ဆိုင်တဲ့ဝန်ကြီးဌာနတွေကလွှတ်တော်မှာလေမြေတွေပြန်ပေးနိုင်ရေးအတွက်ဇူလိုင်လ16ရက်နေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြောဆိုလာတာပါ။ဒီအကြောင်းပြည်စုံကိုတော့ကိုအောင်ရဲမောင်မောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။စစ်ဆွဲလက်ထက်တစ်ချောင်းမှာတင်းစည်းခံထားရတဲ့လေယာဉ်မြေတွေကိစ္စကိုလွှတ်တော်အတွင်းမှာပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်40ကျော်က၄ရက်ကြာဆွေးနွေးမှုတွေပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့လွှတ်တော်ကိုယ်စားလှယ်ရဲ့ဆွေးနွေးမှုတွေကိုအစိုးရအာဏာပိုင်တွေဘက်ကပြန်ပြီးတုံ့ပြန်ပြောဆိုမှုတွေလုပ်ခဲ့တာလည်းဖြစ်ပါတယ်။ကာကွယ်ဝင်ကြီးဌာနကဗိုလ်ချုပ်ဝေလွင်ကတော့စစ်တပ်ကတိုင်းထားတဲ့မြေတွေအတွက်တိုင်ကြားစာပေါင်းဟာ650ကျော်ရှိပြီးတော့အဲ့ဒီထဲက480ကျော်ကိုစီစစ်မှုတွေပြုလုပ်နေတယ်လို့ပြောပါတယ်။တပ်ကတိုင်းထားတဲ့မြေတွေထဲမှာသီးနှံခင်းတွေပါလာရင်လက်သမားတွေကိုပြန်ပေးဖို့နဲ့တပ်မြေတွေတိုင်းထားပြီးတဲ့နောက်ပိုင်းမှာတပ်တွေကိုတီးစားချထားတာတွေရှိရင်လည်းမူလပိုင်ရှင်တွေကိုပြန်ပေးဖို့တပ်မတော်ကောင်းကင်ဦးစည်းချုပ်ကညွှန်ကြားထားတယ်လို့လည်းဗိုလ်ချုပ်ဝေလင်ကဒီကနေ့လွှတ်တော်မှာပြောခဲ့ပါတယ်
။ကျွန်တော်တို့တပ်မြေစတင်တင်းတဲ့အချိန်မှာအဲလေဒီယာရီစိုက်ကင်းတွေပါဝင်ခဲ့တယ်ဆိုရင်အခုတိုက်ကြလာတဲ့အခါဒါတွေပါဝင်နေဆိုရင်မူလပိုင်ရှင်ကိုပြန်ပေးပါလို့တပ်မတော်ကောင်းကင်ကချပါတယ်။နောက်တပ်မြေတင်းစီယူပြီးတဲ့နောက်ပိုင်းကျတော့လည်းကျွန်တော်တို့တပ်ကြီးရဲ့ခွင့်ပြုချက်နဲ့တောင်သူတွေကိုယ်တိုင်းပဲရေရှင်းစိုက်ပျိုးတယ်ပြီးတော့တပ်တွေနဲ့တီးစားကတွေတပ်တွေလည်းပေးရတယ်အဲ့လိုဒီစားကချထားတဲ့မြေတွေဆိုရင်လည်းအဲ့တောင်လူတို့ကလုံထုံလုံနည်းနဲ့ပြန်လည်ပေးရပါဆိုတော့ပြော
ပါစစ်တပ်အနေနဲ့အရင်ဆွေးရလက်ထက်ကစီမံကိန်းအတွက်သိမ်းခဲ့တဲ့နေရာတွေမှာလုပ်ငန်းတွေလုတ်ကင်ပြီးတဲ့နေရာကလွဲရင်ကျန်တဲ့လစ်လက်နေတဲ့မြေတွေကိုပြန်ပေးမယ်ဆိုပြီးတော့လေဒီကနေ့လွှတ်တော်မှာတရားဝင်ပြောခဲ့ပါတယ်
အပိဒါလာသုံးခုနဲ့ရတဲ့မြေတွေကျွန်တော်တို့မြေသိမ်းနေရကာဝေးဝင်ကြီးတလားအစုံပြည့်ရမလို့တော့ဘူးဆိုရင်နိုင်ငံတော်သူပြန်လည်အဲ့ဒီလူကျွန်တော်ပေါ့ပါတယ်အဲ့လိုပါတဲ့အတွက်ဒီဟာဒီပြည်ထောင်စုမိကြတာလမ်းနာသုံးတခုရဆိုနိုင်ငံလုံးကျွန်တော်ပြန်ထားကျန်တဲ့ဆွတ်မှမယ်မြေမျိုးစားတွေဥပမာပြပုံကံပြငါတရားချုပ်ပြနေမြေသိမ်းကိုဆွဲထားတာရှိအဲ့ဒါဒီသက်ဆိုင်တိုက်စီသားကြီးအစိုးရတို့ပြည်နယ်အစိုးရတို့သက်ဆိုင်ရအလိုက်ကြီးစနစ်တကျပြန်ထိုင်တော့ပ
ါဒါပေမဲ့အခုလိုပြန်ပေးတဲ့နေရာမှာတော့မဆိုင်တဲ့လူတွေကမူလပိုင်ရှင်တွေရဲ့လေယာဉ်မြေတွေကိုကြားကအမျက်ထုတ်ပြီးဝင်မြူနွားနိုင်အောင်လေသတိထားဆောင်ရမယ်လို့လေဗိုလ်ချုပ်ဝင်လင်ကပြောပါတယ်လက်မြေသိမ်းဆီးမှုတွေဟာအရင်အစိုးရလက်ထက်တွေမှာတော့ဖြစ်ခဲ့တဲ့အခြေအနေပေါ်မှာမူတည်ပြီးတော့နောက်ွယ်ကမြောက်ပေးပြီးနိုင်ငံရေးအမျက်ထုတ်တဲ့ကိစ္စတွေရှိနေတယ်လို့လေကာဝေးဝင်ကြီးဗိုလ်ချုပ်ဝင်လင်ကပြောခဲ့ပါတယ်အဲ
့တော့အဲ့ဒီဟာမှာအခုလိုထုံထုံတိုက်ခွတ်ပြီးတောင်းဆိုပွဲတွေလုပ်နေချိန်မှာဒါတော့ဒီအမျိုးတော့သူလွတ်ပြီးအဲ့တော့ဒို့တော့ဝင်ပြီးလုပ်ကြမယ်ဆိုရင်တော့တကယ်အုပ်ချုပ်မှုရေးရာရစနစ်တကျပြန်ပြီးတော့မအံ့နိုင်ရင်မဆိုင်တဲ့လူတွေဝင်သွားလို့ရှိရင်လည်းပို့ပြီးတော့ရှုပ်ပြင်းမှုတွေဖြစ်ပါဦးလေဒါကိုကျွန်တော်တို့
ပြည်ထောင်စုဝန်ကြီးဌာနကလည်းအခုလိုလဲမြေတွေပြန်ပေးဖို့လှုပ်ဆောင်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့တပ်ဆိုင်ရာအစိုးရအဖွဲ့နဲ့လက်တွဲပြီးဆောင်ရွက်ပေးသွားမယ်ဆိုပြီးတော့လည်းပြည်ထောင်စုဝန်ကြီးဘုံဝချုပ်ကျော်စံမြင့်ကပြည်ထောင်စုတော်စီဝေးမှာဒီကနေ့ပြောခဲ့တာပါ
ပြည်ထောင်စုလွှတ်တော်ကအတည်ပြုဆုံးဖြတ်ချက်ပေါ်မူတည်ပြီးပြည်ထောင်စုအစိုးရအဖွဲ့ရဲ့ညွှန်ကြားချက်နဲ့ညီဆက်ဆက်ပတ်သက်နေသောဝန်ကြီးဌာနများနဲ့ပေါင်းစပ်ညီနိုင်ပြီးမြေယာဥပဒေလုံထုံးလုံနည်းများနဲ့ညီဆောင်ရွက်ပေးသွားမည်ဖြစ်ပါကြောင်းရှင်းလင်းပြကြပါတယ်
အရင်ဆွေးရလက်ထက်ကမြေသိမ်းမှုတွေဟာလက်ရှိသမ္မတဦးသိန်းစင်ဆွေးရလက်ထက်မှာတော့တနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြမှုတွေအထိအဆိုးအဝါးဆုံးအနေအထားဖြစ်လာခဲ့တာပါ။ဒါကြောင့်အခုတစ်ချိန်ကျင်းပခဲ့တဲ့တတ်တမအချင်းအစည်းအဝေးမှာတော့လွှတ်တော်ကိုယ်စားလှယ်40ကျော်ကဒီလေမြေယာမြေတွေတင်ထားတဲ့ကိစ္စတွေပေါ်မှာအလေးပေးဆွေးနွေးလာခဲ့တာလည်းဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်ကဖွဲ့စည်းပေးထားတဲ့လေယာဉ်မြေများနဲ့အခြားမြေများစံတိုင်းကော်မရှင်ကနေပြီးတော့မြေသိမ်းမှုတွေကိုအဂတိတရား၄ပါးကင်းကင်းနဲ့အစည်းအခမ်းအနားတစ်ဆောင်ပြုလုပ်ပြီးတော့အပိုင်း၁နဲ့၂ခွဲခြားပြီးတင်ပြပေးလိုက်တာဖြစ်တယ်လို့လည်းကော်မရှင်ဥက္ကဋ္ဌဖြစ်သူဇလုံမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးတင်ထွတ်ကပြောပါတယ
်။မြေသိမ်းစည်းကြီးကလုပ်ငန်းခွင့်ရတဲ့ကုမ္ပဏီများကကျွန်တော်တို့မုန်းမာလာအစိုးရဘက်ကနေပြီးတော့လုပ်တာတွေဟာကျွန်တော်တို့အားနည်းချက်တွေချွေးချက်တွေရှိရင်လည်းကျွန်တော်တို့ထောက်ပြတာကိုအစိုးရအနေနဲ့ကျွန်တော်တို့အဖွဲ့ကမုန်းမာလာဆိုရဲကြောက်ရွံ့တယ်အရာဒါကိမှုလို့ပါအစိုးရမုန်းတာလို့ရင်လည်းမုန်းတဲ့ကြောင့်တော်သူတွေသမားတွေဘက်ကမုံညင်မုံစီမုံတာကြီးလာပြီးတော့တင်ပြတာတော့လက်ရောပို့မရှိပါဘူးဇာတ်ကိုကျွန်တော်တို့ကကြောက်ရွံ့ခြင်းဆိုတဲ့ဘေးအရကိုကျွန်တော်တို့လုခိအောင်ကျွန်တော်လုပ်ရပါတယ
်ဒီကနေ့ပြည်ထောင်စုတော်မှာတော့ပြည်ထောင်ဝန်ကြီးဌာနကာကွယ်ဝန်ကြီးဌာနတမန်ရုံးဝန်ကြီးဌာနတက်လေယာစိုက်ပျိုးရေးနဲ့စံမြောင်းဝန်ကြီးဌာနစောက်လေဝန်ကြီးဌာနနေပြီးတော့ကောင်စီတို့ကဝန်ကြီးတွေကသူတို့နဲ့သက်ဆိုင်တဲ့ဝန်ကြီးဌာနမြေသိမ်းမှုတွေနဲ့ပတ်သက်ပြီးတော့လည်းပြန်လည်တုံ့ပြန်ဖြေကြားခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ